ဟုတ်ကဲ့ဦးမောင်မောင်ခင်ဗျာဒီနေ့ပေါ့လေပြည်တော်စုမြန်မာနိုင်ငံအမျိုးသားညွန်ပေါင်းအစိုးရရောပြည်တော်စုမြန်မာနိုင်ငံအမျိုးသားကောင်စီရောပေါ့လေနောက်တစ်ခါတခြားအဖွဲ့အစည်းတွေပါပူးပေါင်းပြီးတော့မြန်မာနိုင်ငံရဲ့ရှိရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးမှုတွေပြုလုပ်တယ်လို့သိရပါတယ်ခင်ဗျာဘယ်လိုအကြောင်းအရာတွေအဓိကထားပြီးဆွေးနွေးကြပါလဲခင်ဗျာ
လာမယ်ငါးဖက်ချီရန်ထားရွေးကောက်ပွဲနဲ့ပတ်သက်လို့ရှိရင်ငါးဖက်ကိုယ်တိုင်နဲ့တကယ်တည်းတွေ့ကြုံနေရတယ်ငါးဖက်အတွင်းမှာရှိနေတဲ့ခက်ခဲမှုတွေပေါ့နော်အဲ့ဒါနဲ့ပတ်သက်လို့ဒါကျွန်တော်အားလုံးကဘာကလည်းပြုဖို့တည်နေဒီပေါ်မှာမူတည်ပြီးတော့ပြားပြေလို့ဆောင်လို့ရတယ်ဆိုရင်ဒီထောက်ကျွန်တော်ဆွေးနွေးတာတခုရှိတယ်။အဲနောက်တစ်ခုကကျွန်တော်မြန်မာညီမောင်စုကဥပဒေနဲ့တင်ပြသွားတဲ့အချိန်မှာတော့ကျွန်တော်တို့ဒီညီညွတ်ဖို့အတွက်ကိုကျွန်တော်တို့လုံလုံနဲ့ကြားနေပါပြီ။နိုင်ငံကြီးလုံငန်းဖြစ်တဲ့အတွက်ကြောင့်ကျွန်တော်စင်ငယ်စင်ငယ်ဖြည်းဖြည်းလို့ပါအညီနိုင်ပြီးလို့ပါတယ်။အခုအနေထားမှာဆိုရင်ပေါ့နော်ကျွန်တော်တို့အနေနဲ့မြန်မာညီမောင်စုကိုတိုင်းရင်းသားတွေနဲ့တိုးချဲ့ဖွဲ့စည်းဖို့ဆိုတဲ့အနေထားကိုကျွန်တော်ပြင်ဆင်နေတဲ့ Constitution အခြေခံဥပဒေကိုပါအကြံပြုရေးဆွဲထားတဲ့ဆွေးနွေးထားတို့ဒါကျွန်တော်ဆွေးနွေးတော်ရဲ့ကိစ္စဖြစ်ပါတယ်ခင
်ဗျ။ဒီဆွေးနွေးပွဲအဓိကတော့ရွေးကောက်ပွဲကိုမူတည်ပြီးတော့ဆွေးနွေးကြတာပေါ့လေ။ရက်ကတော့ကြီးညာချင်းမရှိသေးဘူးပေါ့။ဒါပေမဲ့ဒီပြုံးတဲ့တိုင်းနဲ့ဖြစ်လာတဲ့နေတိုင်းမျိုးရရှိတယ်ခင်ဗျ။ဆိုတော့ဒီလိုနေသားမျိုးမှာအခုမှအစီအစဉ်လေးဆွဲပြီးတော့လုပ်နေတဲ့နေသားမျိုးတော့နောက်ကျသွားတဲ့ပုံစံမျိုးဖြစ်မသွားနိုင်ဘူးလားခင်ဗျ။
အခုမှလုပ်တာမဟုတ်ပါဘူး။ကျွန်တော်တို့ဥပမာဆိုရင်ပေါ့နော်ဒီမျိုးသားညီမောင်စုပေါ့ကိုတိုင်းလဲကောင်းဆောင်နေတဲ့ဒီမိုကရေစီအားစုနဲ့တိုးချဲ့ဖို့ဆိုတာကဒီ2008ဖေဖော်ဝါရီလမှာလုပ်ခဲ့တဲ့ဒီလိုကျွန်တော်ပြည်သူ့တော်ကိုယ်စားလှယ်ရဲ့ဤလာခံမော်ပေါ့နော်ဒီ MPU Congress ရဲ့ဆုံးဖြတ်ချက်တစ်ခုကိုနောက်တစ်ခုတော့နားထရဲ့အနေနဲ့ယူကော့ပေါ်နဲ့ပတ်သက်တဲ့အနေနဲ့သူရအားနေချက်ပေါ့နော်သူကတွေးကြုံရတဲ့ခက်ခဲတွေတတ်တွင်းမှဖြစ်နေရတဲ့ခက်ခဲနောက်တစ်ခါသူအခုမှလုပ်လိုက်တဲ့ပေါ့ချမ်းဖို့ကိုပါတီပြောင်းတဲ့ကိစ္စနဲ့မူတည်ပြီးတော့ချမ်းဖို့ပေါ်မှာတမ်းမတော်ပါရှိတဲ့အနေနဲ့ဒါလည်းအားလုံးအခုမှပေါ်လာတာကိုဒီလိုပြောင်းလဲလာတဲ့အနေထားရပေါ့နော် changes in dynamics ဆိုတော့ကျွန်တော်အခုမှတုံးသက်လိုက်ရတာဆိုတော့ကျွန်တော်စုပေါင်းပြီးတော့အခုကျွန်တော်ရဲ့အနေထားကျွန်တော်ဘက်ကပြင်ဆင်မှုဘယ်လိုရှိတယ်အဲတစ်ဖက်ကနားဖနေတာဘယ်လိုရှိတယ်ဆိုတော့ကျွန်တော်ဒါဆွေးနွေးတာဖြစ်ပါတယ်
ဟုတ်ကဲ့ဒီလိုဆွေးနွေးကြတဲ့အခါမှာပေါ့လေအဓိကပေါ့လေကိုယ့်ဘက်ကအားတာချက်ကိုယ့်ဘက်ကအားနည်းချက်တခါစစ်အစိုးရဘက်ကအားတာချက်စစ်အစိုးရဘက်ကအားနည်းချက်တွေကိုစူးစီးပြီးကြည့်ကြမယ်လို့ထင်ပါတယ်ဆိုတော့အဲ့ဒီအနေထားမှာပေါ့ကူစစ်အစိုးရအနေနဲ့အခုလက်ရှိအနေထားမှာသူ့ရဲ့အားနည်းချက်ကဘာလို့ပြောနိုင်လဲခင်ဗျာ
သူ့အတွင်းပြဿနာပဲခင်ဗျာအခုဖွဲလိုက်တဲ့ပြုပြင်လိုက်တဲ့ဒီချမ်းဖို့ကပါတီဖြစ်သွားတဲ့အခါမှာအဲ့ဒီပုံမှာရှိတဲ့အနေထားပေါ့နော်ကျွန်တော်ကြားသလို့ဆိုရင်ဒီဖွဲဝင်တွေကဒီပါတီတဲကိုမလိုက်ဘဲနဲ့ထွက်သွားတဲ့ကိစ္စရှိတဲ့ကိစ္စတခုနောက်တစ်ခါဒီချမ်းဖို့ကတကယ်ပဲဒီရောပွဲပြီးသွားလို့ရှိရင်ဒါအစိုးရအနေနဲ့ရှိမယ်ဆိုရင်တမတော်ကချမ်းဖို့အောက်ကိုရောက်ရမှာလားဆိုတဲ့အနေထားပေါ့ဆိုတော့ဒီအနေထားတော့မှမူတည်ပြီးတော့ဖြစ်နေတဲ့ခက်ခဲတွေကသူ့ရဲ့ခက်ခဲတွေပါနောက်တစ်ခါကျွန်တော်တို့ဒီဒီခရစရဲ့အဖွဲ့တွေနဲ့တော့အဆင်မပြေတဲ့ကိစ္စပေါ့နော်။ဒါဆိုရင်ချားဆောင်တပ်ကိုမလုပ်ဘူးစစ်ပြေဆိုင်နောက်ဆက်တွဲမှာတချို့တိုင်းသားဖွဲ့စည်းတွေဆိုရင်ဒီဗလာမဲ့နိုင်ငံရေးစနစ်ထံမှာဝင်ရောက်ပါဖို့မရှိဘူး။ပြီးမှပဲစဉ်းစားမယ်ဆိုတော့ဥမာမွန်ပြည်သက်ပါတီလို့ပြောထားတဲ့ကိစ္စတွေ။ဒါရီအားလုံးကိုကြည့်မယ်ဆိုရင်တော်တော်လေးခက်ခဲပြင်းသူ့အတွင်းမှာဖြစ်နေတဲ့ခက်ခဲနောက်တစ်ခါဒီတမ်လို့တဲ့မှာရဲဘော်တွေအနေနဲ့ပေါ့နော်။ဥပိုင်လင်မင်းတွေထဲထားတဲ့စုမွေတို့ပြန်တောင်းနေတာကိုပြန်မပေးနိုင်တဲ့ကိစ္စတွေ။ဒါရီအားလုံးကရုပ်တရက်ကြီးရွေးကောက်ပွဲလုပ်ဖို့အတွက်ခက်ခဲရှိနေတယ်။ဒါတွေကိုကျွန်တော်တို့ဆွေးနွေးတဲ့ကိစ္စတွေဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒီလိုမျိုးပေါ့စစ်စိုးရရဲ့ဒီအားနည်းချက်တွေပေါ်မှာဘယ်လိုနည်းပြဟာမျိုးကိုတုံးပြီးတော့ဆောင်ရွက်မှာလဲဆိုတာလေးနည်းနည်းပြောပြလို့ရမှာခင်ဗျာ
။ဟုတ်ကဲ့ဒီတိချက်ကတော့ငါဖကိုဖီအားပေးဖို့ဆိုတာနဲ့ကိုတက်ကိုကိုဘလို့ပြင်လဲပေါ့နော်။ကျွန်တော်တို့ဒီမိုကရေစီအားစုတိုင်းသားနေရာစုဒါလို့စုပေါင်းပြီးတော့ဒါကိုဘယ်လိုပြင်ဆင်ပြီးရင်ဆိုင်မလဲကျော်လွှားမလဲဆိုတော့ကျွန်တော်ဆွေးနွေးကြရတယ်ပေါ့နော်နောက်တစ်ခုကတော့ခဲကောင်းပြီဒါဆိုရင်နားဖကအားနေချက်ကဒါတွေတော့တွေ့တယ်တွေ့လို့ရှိရင်ဒါကိုကျွန်တော်တို့ကမားဖြစ်လို့ယူကော့ပွဲတီဆောင်အောင်ပါလေယူကော့ပွဲမတိုင်ခင်မှာကျွန်တော်ထီထီမိမိကုလသမဂ္ဂကကောဥရောပကငါကောနောက်တစ်ခါကျအမေရိကန်ကောအားလုံးတပြေးညီဝိုင်းပြီးတော့ပေါ့နော်ဒီအားလုံးပါဝင်တဲ့ယူကော့ပွဲဖြစ်ဖို့တဲ့ကိုဖိအားပေးလို့ရတဲ့အနေထားရှိနေတယ်ဒါကိုလုတ်ပြပါဆိုရင်ဒီကောက်ကိုကျွန်တော်တင်ပြရ
ပါတယ်။ဒါကတော့ကိုယ့်ဘက်ကသုံးမဲ့နည်းပြပါတယ်ပေါ့လေ။လက်ရှိကိုယ့်ဘက်ကရောကိုပြန်ပြီးတော့သုံးတက်မှုတွေများရှိပါလားခင်ဗျာ။ကိုယ့်ဘက်ကဒီမိုကရေစီအင်အားစုတွေရဲ့အားနည်းချက်ကောပါပါလေ။ဒီအားနည်းချက်တွေပေါ်မှာဘယ်လိုများသုံးတက်မိပါလဲခင်ဗျာ
။အဲကျွန်တော်ကတင်ပြသွားသလိုပဲလေ။ကျွန်တော်စုဖွဲ့မှုပုံတံကိုကျွန်တော်ပြင်ဖို့လိုရဲ။အဲကျွန်တော်တို့ကအများကပြောရတာကမညီကြဘူးလို့ပြောကြတယ်ခင်ဗျာ။ဆိုတော့ဒီမင်းကြီးဥစားဘာကိုပြောရလဲဆိုကျွန်တော်သုံးသပ်ချက်လေးကျွန်တော်တို့ကအဖွဲ့အစည်းတွေကမတူကြောင်းပြန်စုဖွဲ့မှုပုံစံကမတူကြောင်းဥပမာဆိုရင်ဒီအလုံသမားတမကအဖွဲ့အစည်းနဲ့ကျွန်တော်တို့ရဟန်းပြိုအဖွဲ့အစည်းနဲ့မတူကြောင်းတို့တူကျွန်တော်ကျောင်းသားတမတော်နဲ့မတူကြောင်းဒီ NLD နိုင်ငံရေးပါတီနဲ့မတူကြောင်းစုဖွဲ့မှုမတူတဲ့အနေထားကိုစားပြုမှုအနေထားအနေထားမတူတဲ့ဟာရအားလုံးကတော့တပြားတည်းဖြစ်ပြီးအားလုံးတစုတည်းဖြစ်မှာတော့မဟုတ်တို့တော့နိုင်ငံရေးလုပ်တဲ့အခါမှာကျွန်တော်ဥတည်ချက်တစ်ခုလည်းပါလဲဆိုတော့စနစ်ကိုပြောင်းဖို့လိုတယ်စနစ်ပြောင်းဖို့ကလည်းကျွန်တော်တို့ကဒီတွဲဆောင်စနစ်ပြောင်းဖို့ဆိုတဲ့ကိစ္စကိုလုပ်ဖို့အတွက်ကို general policy ni nai ne ni tha ko chano belo twa mle so chano da lo tha da chi ba de
aku so lo shin NLD party ye ni tha ne patat pi lo weban ni ja da nangan ye awin awai ye apin bet ko yauk twa bi lo pyo so ni ja ba de khmyar di kaisa ne patat lo belo mya season tha ba le khmyar
chano ka do di nangan ye si wan apin bet so do chano le ma kan ba hu ba lo le so nangan ye lo de so do party ni ne ma bo chwi chi ni ma le ma ho no party nangan ye party nangan ye party so la nangan ye philosophy bo no di khan yu che ba ma chi khan da lo nangan ye khan yu chi de lu ri ko lo nangan ye apin bet yauk twa lo chano pyo lo mya ba hu ဆိုတော့အခုသူတို့ကနာဖအနေနဲ့ဖိအားပေးထားတဲ့အတွက်ကြောင့်အဲ့ဖိအားပြီးတော့လက်မခံဘူးလက်မခံတဲ့အတွက်ကြောင့်သူတို့မှတ်ပုံပြတယ်ဆိုတော့နိုင်ငံရေးလုတာပါပဲ။ဒါနိုင်ငံရေးလုတယ်လို့ကျွန်တော်ကမြင်တယ်။အဲ့ဒီလုံမှာပေါ့ဗျဆင့်တခါခံပြီးတော့အခုဆက်ပြီးတော့ပေါ့နော်ကျွန်တော်ဒီ NLD ပါတီရဲ့ခေါင်းဆောင်ဘုရားတနိုင်ငံလုံးမှာတွားရောက်ပြီးလူတွေနဲ့တွေ့နေတယ်။အနေထားတွေဆွေးနွေးတယ်။အားလုံးကတော့လူမျိုးရေးလုံငန်းလို့မြင်နေပေမဲ့တကယ်ကျတော့လုတဲ့ကိစ္စကနိုင်ငံရေးလုံငန်းတွေလုံနေတော့မြင်တယ်။ဘာလို့နိုင်ငံရေးဆိုလူမျိုးရေးမှာရှိခံပြီးတွားတာကိုလူတွေအားလုံးအဆင်ပြေအောင်လူတွေအားလုံးတညီညာတဲ့ဟိုကျွန်တော်သဘောတူတဲ့ခြေခံဥပဒေနဲ့အလုပ်ဖို့တက်တာအားလုံးကမလုပ်နဲ့ဆိုတော့ပါတီမလုပ်နဲ့ဆိုတော့ဒါလည်းမလုပ်တယ်ဆိုတော့ပါတီနဲ့ပြောလို့မရသည်တိုင်အောင်ဒီခေါင်းဆောင်တွေကအများကလက်ခံလာတဲ့ဒီကျွန်တော်တို့လူမျိုးခေါင်းဆောင်တွေအသွမ်းပြီးတော့အခြေခံပြည်သူ့ချစ်တွေလှုပ်လှုပ်တဲ့ပြဿနာတွေကတော့နိုင်ငံရေးလမ်းကြောင်းပေါ်မှာပဲရှိတယ်လို့ကျွန်တော်ကတော့မြင်ပါတယ်ဆိုတော့အဲ့ဒီအားကိုလည်းကျွန်တော်ဝိုင်းပြီးတော့အားပေးတယ်ထောက်ခံတဲ့အပြည်ပြည်ဆိုင်နဲ့ကျွန်တော်ထောက်ခံတယ်ဆိုတော့ကျွန်တော်သိရတဲ့ကြောင့်ဒီ NLD အနေနဲ့တော့လည်းကောင်းအဲ့ဒီကခေါင်းဆောင်တွေတော့လည်းကောင်းကျွန်တော်ပြည်သူ့တော်ကိုယ်စားလှယ်တွေခေါင်းဆောင်တွေတော့ဒီတို့အလုပ်ကိုသူဆက်လုပ်နေတယ်လို့တော့ကျွန်တော်ကမြင်ပါတယ်ခင်ဗျ။
ဟုတ်ကဲ့ဦးမောင်ခင်ဗျာအခုလိုရှင်းပြအတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ။